ရန်ကုန်တိုင်းဒေသကြီးဆိုရဖွဲ့ကိုပြည်သူအများကအကြီးအကျယ်ပြတ်အောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရန်ကုန်တိုင်းဆိုရဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရားလိုလုပ်ပြီးအမှုဖွင့်ထားလို့ဖမ်းဆီးထိန်းသိမ်းခံထားရတဲ့အလဲပန်းမီဒီယာကအယ်ဒီတာချုပ်တာဝန်ခံအယ်ဒီတာနဲ့သတင်းတောက်ပေါင်းတို့ဟာဒီကနေ့မှာတော့ရန်ကုန်တိုင်းတာမွေမြို့နယ်တရားရုံးကတအူးက ာထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်မီဒီယာသမားနဲ့မီဒီယာလောကနဲ့နောက်အစိုးရကမှအဲ့လိုပေါ်ဖို့ပေါ်တဲ့မှုတွေနေပါတော့လေအစီအစဉ်တော့လေကျွန်တော်ကတော့ဝန်တာလေးပါဘူးဒါကောင်းလက်ခဏပါကျွန်တော်ကျူဆိုပါလေချက်ပြီးတော့အဲ့ဒါကိုဒီကြံစားကိုခိစားပြီးအောင်ဒီအေးအေးဆေးဆေးနဲ့ဒီလေအောင်ဖြည့်ရှင်းသွားနိုင်ပါလေလို့ကျွန်တော်ပြောလင်းဆုတောင်းပါတယ
်အထူးသဖြင့်ကတော့တရားစွဲဆိုဖမ်းဆီးအရေးယူမှုတွေနဲ့မကြခဏထိတ်တိုက်တွေ့နေတဲ့သတင်းမီဒီယာတွေနဲ့အစိုးရတို့ကြားပုတ်တိုက်မှုတွေနှဲပါပြီးတော့မန်တိုင်ကြီးတွေကြားမှာဆက်ဆံရေးကပို့ပြီးတော့မှအဆင်ပြေချောမွေလာစေလိုပါတယ်လို့လည်းဒူဝင်ကြီးကပြောပါတယ
်ကျွန်တော်ဒီကိစ္စကိုတော်ဒီလိုဒီလက်ရှိဖြစ်ပေါ်ပြတ်လာတာကျွန်တော်သိဝန်းလာပါတယ်အဲ့ဒါကိုရှင်းဆက်ပြီးတော့ပေါ့လေပို့ပြီးတော့ ACC နဲ့အလုံးပြဿနာအလုံးကြီးလေအောင်ထိရှင်းသွားနိုင်ပါလိမ့်မယ်ကျွန်တော်ညွှန်လင်းပါတယ်အဲ့ဒါဆိုတော့မီဒီယာနဲ့အစိုးရကြမှာလည်းပြန်လည်ယုံကြည်မှုရရှိလာမှာပေါ့နော်ဆက်လက်ပြီးတော့ကျွန်တော်လက်တွေ့လက်ဆောင်ကြားလည်းအများကြီးရှိပါတယ်ရရှိပါလို့ရရှိအများကြီးပါခင်ဗျာရရှိမှလုံးချရအများကြီးရှိပါတယ်ဒီရဲအခက်အခဲတွေကိုကျွန်တော်အရင်ကလေးရှိတာခင်ဗျာဒီမန်တိုင်ကြီးကဆွေးနွေးဝေးလीဖိုးပီလာတောက်ဆိုပြီးတော့ကျွန်တော်ဒီစာရဇင်းတောင်ဒီကပဲဥဆောင်ပြီးတော့ကျွန်တော်ပြုလုပ်ပေးပါတယ်ကျွန်တော်ဒီအာရာဘိုင်းအပေါ်ကြီးတုံးရရဲ့နောက်ဒီမီဒီယာရဲ့အဲ့ဒါဆွေးနွေးရတာပေါ့ခင်ဗျာကျွန်တော်ဆက်ပြီးတော့လည်းအများကြီးလုပ်ဖို့အတူတူရှိပါတယ်ကျွန်တော်ဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်လို့ရှိပါခင်ဗျာ
ဒါပေမဲ့လို့အခုလို့အလဲပန်းသတင်းတော့၃ဦးကိုတရားရုံးကအာမခံပေးလိုက်ရုံနဲ့တော့ပြဿနာတွေကပြေလည်သွားမှာမဟုတ်ဘူးလို့လည်းသတင်းသမားတွေကဝေဖန်ပြောဆိုကြပါတယ်နိုင်ငံတော်သမ္မတကညွှန်ကြားထားတယ်လို့သတင်းမီဒီယာကောင်စီဘက်ကဂျာဝင်ကြီးတိုင်းဖြည့်ဆင်းပေးဖို့ဆိုရင်တော့ရန်ကုန်တိုင်းဆိုရအဖွဲ့ဘက်ကတရားစွဲထားတဲ့အမှုကိုလုံးဝရုပ်သိမ်းပေးဖို့လိုတယ်လို့လည်းသတင်းစာဆရာဦးစီတူအောင်မြင့်ကသုံးသပ်ပါတယ
်ဒီပြောချက်ကသမ္မတရုံးကဒီချက်ကမှာမီဒီယာကောင်စီမှာဂျာဝင်ကြီးတို့မှဖြည့်ဆင်းခိုင်းမှုဆိုတော့ကပါတယ်သူတို့ကမီဒီယာကောင်စီကိုတိုင်ဖို့ဆိုရင်အဲ့ဒီတရားရုံးမှာအမှုရှိလို့လည်းရမယ်အခုသူကအာမခံပေးလိုက်တဲ့ဆိုလို့လည်းရုံးမှာအမှုကရှိလို့ဒီသာဖြစ်နေတယ်ရှိနေကြတယ်တော့ဒီမီဒီယာကောင်စီရဲ့သူ့ရဲ့လုပ်ထုံးလုပ်ကြီးကသူဝေပါပေးလို့မရဘူးဒီကြတာကတော့ဟိုတစ်ချိန်ချိန်မှာပေါ့နော်ဒီရုံးရုံးမှုနဲ့တော့ရုံးကြီးတစ်ခုခုမှာသူတို့တွေကဟိုအမှုကိုရုပ်သိမ်းပေးရမှာ
အလဲပဲမီဒီယာသတင်းတော့၃ဦးဖမ်းဆီးအရေးယူထားတာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့တွေ့ဆုံခဲ့ကြအခြေတော့ကလည်းသတင်းမီဒီယာကောင်စီဘက်ကအမှုကိုအရေးယူသိမ်းပေးဖို့ပြောဆိုထားပေမဲ့လို့ရန်ကုန်တိုင်းအစိုးရဘက်ကတော့တရားဝင်တုံ့ပြန်မှုမရှိသေးပါဘူးတကယ်လို့အမှုကိုရန်ကုန်တိုင်းအစိုးရဘက်ကတရားဝင်မယုံသိမ်းပေးဘူးဆိုရင်တော့သတင်းမီဒီယာအဖွဲ့အစည်းတွေဘက်ကဂျာဝေဖြည့်ရှင်းပေးဖို့မလွယ်ကူနိုင်ဘူးလို့လည်းဦးစီးသူအောင်မြင့်ကရှုမြင်ပါတယ
်အမှုကဘေးကျန်တာပြီးတယ်ဆိုတာကတရားရုံးရဲ့ဟိုလက်ထုတ်လုပ်ပြီးရတယ်ဒါပေမဲ့ရန်ကုန်တိုင်းအစိုးရရဲ့လုပ်ပုံလုပ်ပြီးရကြွက်လဲမားနေတာဟိုလဲမားနေလို့လည်းသူ့ဟိုကနေပြီးတော့မှသမရရုံးကနေပြီးတော့ပြန်ပြီးတော့လိုက်ကျော်လာညွှန်ကြားတဲ့ဥစ္စာတွေလုပ်ရတဲ့သဘောသွားဖြစ်နေတာလေ
အလဲပဲမီဒီယာမှာရေးသားခဲ့တဲ့အမဲရှုံးနေတဲ့73စီဆိုင်လေးပေးငွေချီးသူဘယ်သူမှမသိတဲ့ចောင်းကားနဲ့လူနာမည်ပြောက်ပြည်သူရှယ်ယာဆိုတဲ့သတင်းဆောင်မှာရေးသားသူစောင်းမရှင်ကိုဖြိုးဝေခါကိုဖြိုးဝေဝင်းတာဝန်ခံအယ်ဒီတာကိုနရီမင်းနဲ့အယ်ဒီတာချုပ်ကိုကျော်စောလေးတို့ကိုရန်ကုန်တိုင်းဆိုရဘက်ကရာဇသက်ကြီးပုံမှန်905ခါဝင်းနဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်။လာမယ့်ဒီဝေမာလာ9ရက်နေ့မှာတော့တာဝန်တရားရုံးမှာဒီမှုကိုထပ်မံကြားနာဖို့ရှိနေပါတယ်ရှင်။